မြန်မာနိုင်ငံအပါအဝင်နိုင်ငံအရရက်ကဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကူညီနေတယ်လို့လည်းသမ္မတအိုဘားမားရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းမောင်းတမ်းဖြစ်လာရေးနဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍမြန်မာလာစေရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကကူညီအားကိုးမှုတွေကူညီအားပေးမှုတွေရှိနေတယ်လို့မြန်မာနိုင်ငံရဲ့အရက်ဖက်လူမှုအဖွဲ့အစည်းအဖွဲ့ဝင်တွေကတုံ့ပြန်ပြောဆိုခဲ့ပါတယ်။ကိုသားညွန်ဦးကတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံဒီမိုကရေစီရေးကိုရှေ့ကာလတွေကတည်းကအဓိကအားပေးထောက်ခံလာတဲ့အထက်မှာအမေရိကန်ပြည်ထောင်စုကရှေ့တန်းကဖြစ်တဲ့ဆိုပြီးတော့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။အခုပြောင်းလဲလို့ရှိလာတော့လေဒီမိုကရေစီစနစ်အတွက်အဓိကကြတဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာလာစေဖို့အကူအညီတွေပေးဆောင်ပေးတာရှိတယ်ဆိုပြီးတော့ပြောပါတယ်။မြန်မာနိုင်ငံမျိုးသမီးတွေရေးတက်ဆိုရင်လည်းစိတ်တက်ခွန်အားရထောက်ခံအားပေးမှုတွေလုပ်ခဲ့တယ်လို့အမေရိကန်ပြည်သူ့နိုင်ငံကြေးဌာနရဲ့အမျိုးသမီးတတိရှင်စုရရှိထားသူမတ်စီမောင်ကပြောပါတယ
်။ကာလရှည်ကြပဲကျမတို့ဒီမိုကရေစီရေးလှုပ်ရှားမှုတွေဆိုလို့ရှိရင်ဒါအမေရိကန်ပြည်သူ့ကအနေနဲ့ထောက်ခံခဲ့တဲ့ဒီအနေဆုံးအဆင့်စိတ်ပိုင်းဆိုင်ရာနိုင်ငံရေးရထောက်ခံမှုပေးခဲ့တဲ့နိုင်ငံတစ်ခုလည်းဖြစ်တယ်ပေါ့။အမျိုးသမီးရေးတွေလည်းပတ်သက်လို့ရှိရင်လည်းဒါရှည်တန်းကနေပြီးတော့ကိုကျမတို့ကိုစိတ်ပိုင်းဆိုင်ရာလည်းထောက်ပံ့ပေးတယ်တို့တဲ့အထောက်ပံ့ဆိုတာကအဲ့ဒါအရင်ရေးကြည့်တယ်ဗျ inspire ဖြစ်စေတယ်ကျမတို့ကကျမတို့ရဲ့တိုင်းပြည်အတွက်ကျွန်တော်တို့အမျိုးသမီးတွေအတွက်အလုံးစုံတင်များကာလပတ်လုံးတို့ကမဟာမိတ်အနေနဲ့ရှိနေမယ်ဆိုတာမျိုးရဲ့ message တွေကျမတို့ပထမဆုံးစာရခဲ့တယ်အဲ့ဒါကောင်းတဲ့ကိစ္စပေါ့နောက်တစ်ခု institution တွေအားကောင်းလာဖို့ကိစ္စကိုတို့ကအကူအညီဖို့အစဉ်သင့်ဖြစ်နေတယ်ဆိုတာမျိုးတွေပေါ့နော်နောက်တစ်ခုဘာနဲ့ထပ်တွေ့ရလဲဆိုတော့ပညာရေးပိုင်းနဲ့ပတ်သက်ရင်အမျိုးသမီးတွေကောလာနဲ့ပတ်သက်လို့ပေါ့နော်ဒီ program တွေပို့ပြီးတော့ရှိလာတယ် American ပြည်အောင်စုအနေနဲ့လေကျွန်တော်တို့ဘက်ကဟိုဟိုခြေကံလိုအပ်ချက်တွေနဲ့ပြည့်စုံနေမယ်ဆိုလို့ရှိရင်ဒါဟာနောက်ထပ် step တစ်ခုကျွန်တော်တို့တန်ဆန်းနိုင်မှုမှာအဲတို့ကအဲ့ဒီ program တွေနဲ့ဒီ scholar နဲ့အခွင့်အလမ်းတွေနဲ့လည်းတို့အစင်းလေးရှိနေတယ်အဲ့ program တွေလည်းကျွန်တော်တို့တွေ့နေရတယ် website တွေမှာလေ
အခုလိုဒီအကူအညီတွေတဲမှာမြန်မာနိုင်ငံတွင်းသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအစီအစဉ်တွေဆောင်ရွက်ပြီးတာမျိုးရှိတယ်လို့စာရင်းစင်းသမားတူဖြစ်တဲ့အိဒါဦးတီဟာစောကပြောပါတယ
်ရပ်ဖက်ဖွဲ့စည်းနေပတ်သက်လို့ကိုနေရာရောဟိုအများကြီးရှိပါတယ်ဟိုသူကြီးကျွန်တော်တို့မီဒီယာဆိုတော့မီဒီယာနဲ့ပတ်သက်တာတော့ဆိုတော့မနစ်ကဆိုရင်တော့ဒီကိုသူစပေါ်မီဒီယာဟုတ်ကဲ့ရေးဆွဲနေစာရင်းကောင်စီကလူတွေနဲ့ဟိုကြားကြားလူတွေဖိတ်ပြီးတော့အမေရိကန်မှာဟိုသူလေးလာရေလို့ခေါ်လာမျိုးလေးရှိတယ်အော်ဒီဘက်ကလည်းကျွန်တော်ဒီလာပဲဒီမှာဆွေးနွေးပြောဆိုရတာရှိတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီဖြစ်ထွန်းရေးအတွက်စံနှုန်းသတ်မှတ်တောင်းဆိုမှုတွေထဲမှာနိုင်ငံချင်းသားတွေလွတ်မြောက်ဖို့ဆိုတာပါဝင်ပါတယ်။ဒါ့အပြင်နိုင်ငံချင်းသားတွေအတွက်ကူညီထောက်ပံ့မှုတွေကိုလည်းလုပ်ပေးခဲ့တယ်လို့ APP နိုင်ငံချင်းသားများကူညီဆောက်ရှောက်ရေးဖွဲ့တွဲဘက်အတွင်းမှူးကိုဘူကြီးကပြောပါတယ
်။မြန်မာနိုင်ငံရဲ့အပြောင်းအလဲကိုတကယ်လို့မှာတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေပါသူတို့ရဲ့အကူအညီကတော့ကျွန်တော်တို့အပြောင်းအလဲအတွက်ကိုယ်တိုင်လုပ်ဖို့အတွက်အထောက်အကူဖြစ်စေတဲ့အရာတွေပါငွေကြေးတင်ဖို့ဤပညာပေါ့နော်ဒါအစိုးရကိုယ်တိုင်ကမဟုတ်ပါဘူးဒါပေမဲ့ဟိုမှာကျောင်းဟောက်ကင်းတက္ကသိုလ်လိုမျိုးပေါ့သူတို့တွေကဒီဟိုမှာကောင်ဆယ်လင်းနဲ့ပတ်သက်တာဆိုရင်ဤပညာအကူအညီပေးတာတွေရှိပါတယ်တချို့ဟာတွေကျတော့ဤပညာနဲ့အကြံဉာဏ်နဲ့အဲ့လိုမျိုးတွေပေးနေတာတွေရှိပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုမျိုးဒီအရက်ဖက်လူမှုအဖွဲ့အစည်းတွေခိုင်မာအားကောင်းလာအောင်ကူညီတာတွေအပြင်နောက်ပိုင်းမှာဆိုရင်လည်းအစိုးရအာဏာရှိသူတွေနဲ့ပို့ပြီးတော့ဒီထိဆက်ဆက်ဆံအားပေးမှုတွေလုပ်လာတာရှိပါတယ်မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုအတိအမှတ်ပြုအားပေးခဲ့တယ်လို့ပဲအပြောင်းလဲတိုင်းအတွက်တစ်ချက်ဆိုချက်အမေရိကန်ဘက်ကလည်းမူဝါဒပြောင်းသွားမယ်ဆိုပြီးတော့အရင်ကတည်းကကတိပြုခဲ့တာပါဒါကြောင့်လည်းပဲအစိုးရဘက်နဲ့နီနီကပ်ကပ်ထိစပ်မှုတွေလှုပ်လာပြီးတော့မြန်မာဒီမိုကရေစီရေးဖြစ်ထွန်းရေးအတွက်အားပေးခဲ့တယ်လို့အပြောင်းလဲတွေပို့ပြီးတော့အားဖြစ်အောင်ဆိုပြီးတော့လည်းမြန်မာအစိုးရဘက်မှာအရေးယူတန်ခတ်မှုအတော်များများကိုသမ္မတဥပမာလက်ထက်မှာပဲရှော့ချပစ်ခဲ့ပါတယ်ခင်ဗျာ
ကိုသားညိုဦးပါရှင်အခုလိုမျိုးမြန်မာဒီမိုကရေစီရရှိရေးအမေရိကန်ကကူညီဆောင်ရွက်တဲ့နေရာမှာဝါရှင်တန်အခြေစိုက် NED လို့ခေါ်တဲ့ National Endowment for Democracy လဲပါဝင်ပါတယ် NED မှာမြန်မာနိုင်ငံအရေးဆောင်ရွက်ပေးနေတဲ့ Program အရာရှိဦးအောင်မော်စင်ကိုမြန်မာနိုင်ငံအရေး NED ရဲ့ဆောင်ရွက်ပေးမှုတွေကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုစဖြေပါတယ်
ဒီကနေ့တော့ NED ဆိုတာမြန်မာပြည်ထူးတဲ့ပုံပဲနဲ့1984ခုနှစ်ကစပြီးတော့မြန်မာပြည်ပါမနိုင်ငံပေါင်း90ကျော်ကူညီထောက်ပံ့ပေးနေတဲ့အစိုးရမှုတွေအဖွဲ့အစည်းတစ်ခုပါအခုမြန်မာပြည်နဲ့ပတ်သက်ပြီးလို့ရှင်တော့ကူညီထောက်ပံ့မှုတွေပေးနေတာက1989 90ခုနှစ်ကစပြီးတော့ဟိုကျွန်တော်အကူအညီထောက်ပံ့မှုတွေပေးနေတာပါကျေးဇူးရှိဆရာကြီးခင်ပြီးတဲ့ကစပြီးအခုညပြနေတာပါအခုဆိုလို့ရှင်တော့အဲ့ဒီကစပြီး89 90လဲစလိုက်တာအခုဆိုရင်တော့ဖြည်းဖြည်းချင်း NDD ရဲ့ထောက်ပံ့မှုတွေပို့ပြီးတော့များများလာပြီးတော့အခုဆိုလို့ရှင်တော့အဖွဲ့ပေါင်း90ကျော်60လောက်ကိုဟိုကျွန်တော်တို့အခုညထောက်ပံ့မှုပေးနေနေမှာလားခင်ဗျာ
ဟုတ်ကဲ့တမန်တော်ဥပမာလက်ထက်ကနေစပြီးတော့ကောဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးပို့ပြီးတော့မှဒီလုပ်ငန်းစဉ်တွေပို့ပြီးတိုးချဲ့ပြီးလုပ်ကိုင်နိုင်တဲ့အနေအထားရှိပါလဲရှင်
တမအဝမလက်ထက်ဆိုတာထက်ဆာလို့ရှိရင်အခုဆိုရှင်မှပြီးပြည်ပြောင်းလဲမှုတွေဖြစ်လာတဲ့နောက်ပိုင်းမှာပို့ပြီးတော့မှပြီးနေပတ်သက်လို့ဟိုကျွန်တော်တို့ရဲ့ပြည်ထောက်ပံ့ပုံစံပို့ပြီးတောင်းလာတာမျိုးပို့ရှိပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ပြည်ရှင်တော်ဆိုရှင်မှပြီးကျွန်တော်တို့ကိုယ်တိုင်ကိုယ်ကျကျွန်တော်သွားလို့မရအောင်အခုဆိုရှင်ကျွန်တော်ကိုယ်တိုင်ကိုယ်ကျကျွန်တော်မျိုးသွားပြီးတော့မှပြီးအသိမှရှိတဲ့ quality ကိုစာပြီးတော့အကူအညီမှုပြုနိုင်ပါတယ်ခင်ဗျာကျွန်တော်တို့အကူအညီထောက်ပံ့မှုပေးတဲ့ကဏ္ဍ၅ခုရှိပါတယ်ခင်ဗျာအဲ့ဒါကတော့ဒီပြည်ချက်လွတ်တဲ့လူမှုလူဖွဲ့စည်းရေးပေါ်ပေါက်လာဖို့ဒီရေခါကျတော့တိုင်းရင်းသားရေးအမျိုးသမီးရေးပြည်ရဲ့ခါကျလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်ထွက်လာရေးနဲ့ဒီလူခွင့်ချူဖောက်မှုတွေမတန်တင်တာပြီးတော့ကမ္ဘာသားတွေတည်အောင်ဒီပြည်တွင်းမှာတည်အောင်ဒီလူခွင့်ချူဖောက်မှုတွေမတန်တင်တဲ့ဟာတွေကိုဟိုပြန်ပြီးတော့ဟိုမြင့်တင်ပေးတာမျိုးပေါ့ဗျာအဲ့ဒါမျိုးတွေကျွန်တော်ကူညီဆောင်မှုပေးနေပါတယ်ခင်ဗျာ
ဒါကတော့ NDD မှာမြန်မာနိုင်ငံအရေးဆောင်ရွက်ပေးနေတဲ့ program အရာရှိဦးအောင်မော်စင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်